မြမသာအပိဓမ္မာဥပဒေကိုဒီလိုဖွင့်ဆိုထားပါတယ်ငါတို့အများပြည်သူတို့လိုက်နာဆောင်ရွက်အသုံးပြုရန်တက်ဆိုင်ရာဥပဒေပြုအာဏာပိုင်အဖွဲ့အစည်းတရရက်သို့မဟုတ်ဥပဒေပြုအာဏာပိုင်တူဦးကပြဋ္ဌာန်းထားတဲ့ကျင့်စဉ်အစဉ်အဆက်ဆောင်ရွက်ခဲ့သောတမတ်ချက်ဖြစ်သည်တဲ့တရားဥပဒေတို့ဆိုလိုက်တဲ့အတိုင်းတရားမျှတမှုတာဝန်ညီမျှရှိမှုအထက်အောက်မကွဲခြားပဲဒဏ်ထူတက်ရောက်မှုရှိဖို့တော့လိုအပ်တာပေါ့နောက်ပြီးလိုအပ်ချက်တွေရှိနေတဲ့ဥပဒေတွေခင်းတဲ့လိုက်လျောညီတွေမရှိတော့တဲ့ဥပဒေတွေကိုလည်းပြန်ပြီးပြုပြင်ပြောင်းလဲဖို့လည်းလိုအပ်ပါတယ်ငါတို့နိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေထဲမှာခင်းတဲ့လိုက်လျောညီတွေမရှိတော့တဲ့ဥပဒေတွေလိုအပ်ချက်ရှိနေတဲ့ဥပဒေတွေအများကြီးရှိနေပါတယ်ပြီးခဲ့တဲ့လကရွှေကုန်စည်းကြီးတော့ပြည်ပငွေကောက်ခံရေးကောင်တာမှာစင်ကာပူလင်မယားနှစ်ယောက်ကျက်1000နံအတု45ရက်လက်ဝဲတွေးရှိလို့ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ဒီစင်ကာပူလင်မယားနှစ်ယောက်ဟာဂရီငွေဆက်ကူအတုတွေကိုအစ်စ်ထင်ပြီးစင်ကူနိုင်ငံကနိုင်ငံခြားငွေလဲကောင်တာတစ်ခုကနေလဲလှယ်ခဲ့တာပါအဲ့ဒီမှာလဲလှယ်ခဲ့တဲ့စာရွက်စာတမ်းအထောက်အထားတွေလည်းသူတို့စီမှာရှိနေပါတယ်နောက်ပြီးသူတို့နှစ်ယောက်ဟာစင်ကူနိုင်ငံမှာအလုတ်ကန်ကောင်းကောင်းလစာကောင်းကောင်းရနေတဲ့သူတွေပါအမျိုးသားကတလစင်ကာပူဒေါ်လာ6000ကျော်ရပြီးအမျိုးသမီးကတလဒေါ်လာ4000ကျော်ရပါတယ်သူတို့ရဲ့ထွက်ဆိုချက်တွေတက်တဲ့ကံစာရွက်စာတမ်းတွေအရသူတို့ဟာငွေဆက်ကူအတုကိုအတုမှန်မသိပဲလက်ခံရရှိတုံးဆွဲခဲ့တယ်ဆိုတာပေါ်လွင်နေပါတယ်ဒါပေမဲ့သူတို့နှစ်ယောက်အတွက်အာမခံရှောက်ထားရမှာအမျိုးသားအတွက်အာမခံကိုပယ်ချခံခဲ့ရပါတယ်။နောက်ပြည်သူတွေစိတ်ဝင်စားဖြစ်နေပြီးစာနာတနာနေကြတဲ့အမှုကစင်ကူနိုင်ငံမှာအိမ်အကူလုံနေပြီးပြန်လာတဲ့အမျိုးသမီးကလေးကျက်1000နံငွေဆက်ကူအတုလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးခံရတဲ့ကိစ္စပါ။အိမ်ရှင်စင်ကူနိုင်ငံသားတွေကလုံအားကအနေနဲ့ငွေဆက်ကူကိုပေးချေလိုက်ရမှာငွေဆက်ကူအတုတွေဖြစ်နေတဲ့အတွက်အမျိုးသမီးလေးဖမ်းဆီးခံခဲ့ရပါတယ်။လုံအားကပေးချေလိုက်တဲ့အိမ်ရှင်တွေကလည်းဒီငွေဆက်ကူကိုအတုမှန်မသိပဲငွေလဲကောင်တာတစ်ခုကနေလဲလှယ်ခဲ့တာပါလို့ဆိုပါတယ်။သူတို့မှလည်းငွေလဲလှယ်ခဲ့တော့ကလက်ခံဖြတ်ပိုင်းတွေရှိနေပါသေးတယ်။အခုတော့အမျိုးသမီးလေးဟာဘူးမသိဘာမသိနဲ့ချွေးနှဲစာလူအားကားတွေလည်းဆုံရှုံလူလဲဖမ်းဆီးချုံနှောင်ခံနေရပါပြီ။အရင်ကလည်းမကြာခဏ1000နဲ့ငွေဆက်ကူအတုဖမ်းဆီးရမိတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်။သုံးဆွဲသူပြည်သူတွေစီလည်းပမာဏအနည်းငယ်ရောက်လာတတ်ပါတယ်။အရင်ကဗန်တွေမှာငွေသွင်းငွေထုတ်လုပ်တဲ့အခါအတုတွေတရွတ်စနေရွတ်စပါလာတတ်ပါတယ်။ဒီကဘန်ဝင်တန်းတွေကအပေါက်ဖောက်လိုက်တာစုပ်ဖြဲလိုက်တာတွေရှိခဲ့ပူပါတယ်။မကြာခဏငွေသွင်းငွေထုတ်လုပ်တဲ့သူတွေကြုံနေရတဲ့ပြဿနာတစ်ခုပါ။အဲ့ဒီနောက်ပိုင်းမှာတော့ဗဟုပန်ဥပဒေပုံမှန်105အရငွေပေးသွင်းသူကိုငွေဆက်ကူအတုနဲ့တကွတက်ဆိုင်ရာရဲဌာနကိုဖုံးဆက်အကြောင်းကြားအပ်နိုင်ပါတယ်။ဒီခါမှာလက်ဝဲရရှိသူဟာဘူးမသိဘာမသိပဲအဖမ်းခံရခြင်းကြုံရပါတော့တယ်။မိအေးနှခါနာလည်းဖြစ်ရပါတယ်။ငွေကြေးလည်းဆုံးရှုံးတရားလည်းရင်ဆိုင်ရတာပေါ့။ပြည်တော်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌတူရဥရွှေမန်းကလည်းငွေဆက်ကူအတုကိစ္စဖြေရှင်းဆောင်ရွက်ရမှာဥပဒေနဲ့အညီတရားနည်းလမ်းတကျမှန်ကန်စွာဆောင်ရွက်နိုင်မှသာနိုင်ငံတော်နဲ့သက်ဆိုင်ရာအဖွဲ့အစည်းရဲ့ဂုဏ်သိက္ခာကိုမြင့်တင်နိုင်မှာဖြစ်တယ်လို့လက်ဝဲရရှိသူတွေရဲ့အခွင့်အရေးကိုလည်းမှန်ကန်စွာဆောင်ရွက်နိုင်လိမ့်မယ်လို့ဒီဇင်ဘာ12ရက်နေ့ကကျင်းပခဲ့တဲ့ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးပွဲမှာပြောသွားခဲ့ပါတယ်ငွေဆက်ကူအတုမှန်မသိပဲလက်ဝဲရောက်ရှိုံနဲ့ပြစ်မှုကျူးလွန်သူလို့အရေးယူခံရတာဟာတရားမျှတမှုမရှိဘူးလို့ဘာတော့ယူဆပါရတယ်။အတုမှန်မသိပဲလက်ဝဲရရှိကြောင်းအထောက်အထားခိုင်ခိုင်မာမာပြနိုင်ဥပဒေရဖြေလျှော့ပေးသင့်ပါတယ်ငါတို့။တကယ်တော့ကြက်တပေါင်းနံဆိုတာဟာတာမန်အခြေခံလူဒန်းစားတယောက်အတွက်နှစ်ရက်စာလောက်ရှိတဲ့လောက်အကငွေပမာဏပါ။ဒီငွေကိုအတုမှန်မသိပဲလက်ခံရရှိပြီးတနေရာမှာသုံးဆွဲခဲ့ရင်အတုဆိုပြီးစုပ်ဖြဲခံရရင်သူ့အတွက်များစွာနစ်နာလာပါတယ်။ဒီထက်ပိုပြီးဖန်စီထိမ့်သိမ့်ခံရရင်တော့စိုးပွဲရမရှိတော့ဘူးပေါ့ခုဖြစ်ခဲ့တဲ့ကြက်တောင်းနံငွေဆက်ကူအတုဖမ်းမိတဲ့အမှုတွေမှာစင်ကာပူဇနီးမောင်နှံဆိုရင်သူတို့လက်ထဲမှာစင်ကာပူနိုင်ငံကငွေလဲကောင်တာမှာလဲခဲ့တဲ့ငွေလဲပြည်စာတွေရှိနေပါတယ်ဒီပြည်စာကိုတက်တဲ့အနေနဲ့တရားရုံးမှာတင်သွင်းခဲ့ပေမဲ့အာမခံတော့မရပဲပယ်ချခံခဲ့ရပါတယ်စင်ကာပူမှာအိမ်အကူလုခဲ့ပြီးအိမ်ရှင်တွေကလောအားကပေးချေရမှာငွေဆက်ကူအတုတွေပါလာလို့ဖန်စီထိမ့်သိမ်းခံရတဲ့အမျိုးသမီးကလေးဆိုလေငွေဆက်ကူအတုမှန်သိရတဲ့ရဲစခန်းကိုအကြောင်းကြားခဲ့ပါတယ်ဒီလိုအကြောင်းကြားခဲ့တာကိုလည်းကြီးရွာအုပ်ချုပ်ရေးမှူးကိုယ်တိုင်သိရှိထောက်ခံထားပါတယ်ဒါပေမဲ့သတင်းထုတ်ပြန်တာမှာကွဲလွဲမှုတွေရှိနေပြီးလောလောဆယ်ဖန်စီထိမ့်သိမ်းခံရပါတယ်လောအားကထုတ်ပေးလိုက်တဲ့စင်ကာပူကအိမ်ရှင်တွေကိုယ်တိုင်လည်းပေးလိုက်တဲ့ငွေဆက်ကူတွေကိုအတုမှန်သူတို့ကိုယ်တိုင်မသိရှိခဲ့ပါဘူးလို့ဝန်ခံထားပါတယ်အခုအဲ့ဒီအမျိုးသမီးလေးအတွက်မြန်မာတနိုင်ငံလုံးဆိုင်ရာအလုပ်သမားတမကCDUM ကဒီဇင်ဘာ12ရက်နေ့မှာနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့တက်ဆိုင်ရာဌာနတွေစီအကူအညီတောင်းခံစာပေးပို့ထားကြောင်းသိရပါတယ်ငါတို့နိုင်ငံတော်အစိုးရအနေနဲ့လည်း အတူမှန်တည်ရတဲ့တုံဆွဲမှုကျူးလွန်နေတာမဟုတ်တဲ့ပြည်သူတွေကိုဖြေလျှော့ပြီးချုံရင်းရဲ့ရှိနေတဲ့ဥပဒေခင်းတဲ့လိုက်လျောညီထွေမှုမရှိတော့တဲ့ဥပဒေတွေကိုအမြန်ဆုံးပြင်ဆင်ရေးဆွဲတဲ့မှာပြီးတော့အကြံပေးရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေ။မင်းလဲအားရင်၅စီစပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာတော့မင်းရဲ့အပစန္ဒီဦး။